မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှနေပြည်နယ်နဲ့တိုင်းလွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးနောက်အစိုးရတစ်ဖွဲ့စည်းနိုင်ဖို့ပြင်ဆင်နေတဲ့ NLD ပါတီကလွှတ်တော်အကြီးအကဲတွေအနေနဲ့တာဝန်တွေချောချောမွေ့မွေ့ဆောင်ရွက်နိုင်ရေးအဓိကဆွေးနွေးခဲ့ကြတယ်လို့လည်းတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ဘကိုးတိုင်းဒေသကြီးလွှတ်တော်ဒုတိယဥက္ကဋ္ဌဦးကြည်စင်ကပြောပါတယ်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မီခါကပြောပြပေးမှာပါရှင
် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တိုင်းနယ်ပြည်နယ်12ခုမှာခန့်အပ်ထားတဲ့လွှတ်တော်ဥက္ကဋ္ဌတွေဒုတိယဥက္ကဋ္ဌတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးလွှတ်တော်တည်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါအထူးသဖြင့်ကတော့ NLD ပါတီကအများစုအဖြစ်နေရာယူထားတဲ့လွှတ်တော်တွေမှာအရင်လွှတ်တော်ဟောင်းကလူပုဂ္ဂိုလ်တွေနဲ့ညီညီနိုင်နိုင်ဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့လည်းဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ပဲခူးတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးကြည်စင်ကပြောပါတယ
်လက်ရှိမှာဒီလွှတ်တော်ဥက္ကဋ္ဌဥက္ကဋ္ဌတွေဟာဟိုအဖြစ်ဖြစ်တဲ့အတွက်ကြောင့်မလို့နော်လက်ရှိဖွဲ့စည်းပုံရလည်းဆွေးရဟောင်းပြနေတယ်ဒီလွှတ်တော်ဟိုအဖြစ်ဖြစ်တဲ့အတွက်ကြောင့်ဒီဆက်ဆံရေးမှာဒီပြည်ပြည်ဆက်ဆံကြဖို့ ਨੇ နောက်တစ်ခါသဘောတူကဒီခုအဆွေးရတက်လာတဲ့အချိန်ကြတော့မှလားကျွန်တော်တို့ဒီကဘရှိဆက်လုပ်ငန်းတွေကိုအရှိဟုတ်ပြီလို့ဆောင်ကြဘူးလောလောဆယ်မှာတော့ဒီတော့ဒီတိုက်ဒီတိုက်လွှတ်တော်ဒီအနေနဲ့ဒီဒီနေနဲ့ပဲကိုယ်ကိုမှမှန်လေးပဲသွားကြဖို့ဒီအလုပ်ကိုလောလောလောလောကိုတော့ပါတော့စိတ်ကြင်ရစကားလုံးပြောပါလူစိတ်ဒီကြည့်နေတဲ့အတွက်ကြောင့်မို့သဘောတူကဒီချိန်မှာလှုပ်ဆောင်ရမယ့်လုပ်ငန်းလေးတွေရှိနေကျွန်တော်တို့ဒီကထိုင်တဲ့ပြောတဲ့စုတဲ့အောင်ဒီတော့ဒီနေ့နဲ့သဘောတင်ပြီးတဲ့သဘောပါပဲအလုပ်ပါပဲ
တိုင်းဒေသကြီးလွတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအသေးစိတ်ကိုတော့တက်ရောက်သူတွေကပြောဆိုဖို့ညင်ဆန်ကြပါတယ်။လက်ရှိမှာ NLD ပါတီဥက္ကဋ္ဌဖြစ်သူဒေါံဆန်းစုကြည်အနေနဲ့ကတော့ဖွဲ့စည်းပုံအခြေခံတွေကကန့်သက်ချက်အရသမရဖြစ်ခွင့်မရှိဘဲဖြစ်နေရတဲ့အတွက်လေလွတ်တော်တွင်မှာ၄ပုံတစ်ပုံနေရာယူထားတဲ့စစ်တပ်ရဲ့ထောက်ခံမှုနဲ့ဖွဲ့စည်းပုံကိုပြင်ဆင်ရမယ့်အနေအထားမျိုးပါ။မြန်မာနိုင်ငံရဲ့အကဲခတ်တဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကတော့ဒေါံဆန်းစုကြည်သမရတာဝန်ယူနိုင်တဲ့အလားအလာတွေရှိနေပေမဲ့အချိန်ကတော့အကန့်အသတ်နဲ့သာရှိနေတယ်လို့ပြောပါတယ်။
ဘယ်မှာတစ်ချက်ကတော့သူတို့ဒီ59ဆလုံးကိစ္စပေါ့လေအဲ့ဒါကိုတကယ်လို့တမတော်ကစောင့်ပြီးတော့ပြင်မယ်ဆိုရင်တော့မှအချိန်ကြာကြီးအဲ့ဒါကလို့ဆိုင်ငံကိုတမတော်ကသဘောတူတယ်ဆိုရင်တော့အဆင်ပြေနိုင်စရာရှိတယ်အဲ့တော့ဆရာတို့ဒီအပတ်မှာတော့ဒါတင့်မထင်လား59ဆလုံးဆိုင်ငံဆိုတာဟိုတည်းကဦးနေဝင်းလက်ထက်တုန်းကလုပ်ခုတယ်လေဟိုသူတို့ဒီလိုမျိုးပဲဟိုတည်းမှာဝင်းကြီးချုပ်ကို6လထက်ပိုမလို့ရဘူးဆိုတဲ့ကိစ္စအဲ့တော့အဲ့ဒီဥပဒေ142လားမသိအဲ့ဒါကိုခဏဆိုင်းကလို့လာတာဒါတော့အခြေခံဥပဒေမှာဆိုင်းကမလို့ရဘူးဆိုတာလည်းမပါဘူးလို့လို့ရတယ်ဆိုလည်းမပါတဲ့အတွက်လုံနိုင်ခွင့်ရှိကြပေါ့
ဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံကြီးမှာအဓိကတောင်းယူထားတဲ့စစ်တပ်နဲ့တွဲဆုံဆွေးနွေးမှုတွေဇက်တိုက်စသလိုလှုပ်ဆောင်နေပါတယ်ပြီးခဲ့တဲ့သတင်းပတ်မှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတတိယအကြိမ်တွဲဆုံခဲ့ပါသေးတယ်လက်ရှိမှာတော့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီကဥဆောင်ပြီးလွှတ်တော်တစ်တွေကိုဒီလာဆန်းမှာပဲဖွဲ့စည်းထားပြီးမတ်လ18ရက်နေ့မှာတော့ဒုသမ္မတနဲ့သမ္မတအတွက်နာမည်စီရင်တွေကိုတင်သွားဖို့လည်းရှိနေပါတယ်ရှင်